အာခတ်တက်တော်အေးရင်နဲ့စစ်ကောင်စီတို့စီပိဋိပခပြင်းထန်နေတဲ့ရခိုင်ပြည်နယ်တဲ့စစ်ကောင်စီထိန်းချုပ်ထားစေမြို့နယ်စစ်တွေမှာလုံခြုံရေးစောင့်ဝင်နေအခက်ကြုံနေရတယ်လို့မြို့ကန်တွေကပြောပါတယ်။အထူးသဖြင့်စစ်တွေမြို့ပေါ်နဲ့ဒီမြို့နယ်တဲကကြီးရွာတွေမှာနေထိုင်တဲ့မွတ်စလင်ဒုက္ခသည်တွေအတွက်လူရဲမှုဖမ်းဆီးခံရမှုစတဲ့လုံခြုံရေးအခက်အခဲတွေရင်ဆိုင်နေရတာပါ။ဒီအချိန်နဲ့ရန်ကုန်ကသတင်းပေးပို့လာတာကိုကိုစီသူပြောပြပေးပါအောင်ခင်ဗျာ။
အရခတတော်အေးနဲ့စစ်ကောင်စီတို့စီးပရိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီထိန်းချုပ်ထားစေရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာရခိုင်ဒေသခံတော်တော်များများကတိုက်ပွဲတွေဖြစ်ပွားလာမှကိုစိုးရိမ်တာကြောင့်ပြီးခဲ့တဲ့လတွေကလည်းတခြားဘေးလွတ်မယ်လို့ထင်ရတဲ့နေရာတွေကိုရွှေ့ပြောင်းသွားနေကြတာပါလက်ရှိမှာတော့ရခိုင်ဒေသခံတွေနဲ့မွတ်စလင်ဒေသခံတို့ဆက်လက်နေထိုင်နေကြစေဖြစ်ပြီးတော့စစ်တွေမြို့မှာကုန်စည်နှုန်းတွေအဆမတန်မြင့်တက်နေတဲ့အပြင်အလုပ်ကံတွေလည်းမရှိတာကြောင့်ဒေသခံတွေကြားစားဝတ်နေရေးအတော်ခက်ခဲနေကြတာပါစစ်တွေမျိုးပေါ်မှာနေထိုင်တဲ့မွတ်စလင်တူကသူတို့ရင်ဆိုင်နေရတဲ့အခက်အခဲကို view ကိုခုလိုပြောပါရယ
်အခုတော့ကျွန်တော်ကတည်းကဒီမှာကွန်ဒင်းနဲ့ကကွန်တက်တယ်ပြီးတော့ဘာမှဝန်ဆောင်မရဘူးအခက်အခဲဖြစ်နေတဲ့လေဒီမှာအခုဘာမှမရှိဘူးဟောကြောင့်ဒုက္ခရတော့ဆိုတော့လူတွေကဟိုအရင်ဆိုဒီရိတ်ချတဲ့ဗားတွေရတာလေအခုရိတ်ချလည်းမရဘူးဆိုတော့လူတွေဒုက္ခရတာပဲပို့ဆိုတဲ့ဒုက္ခဆရာပို့ဆိုတဲ့ကျွန်တော်တို့လည်းအခုမျိုးပေါ်မှာနေပြီးတော့ကျွန်တော်တို့လည်းဒုက္ခတွေဖြစ်သွားပြီဘုံလုံးကလောကဆိုင်မရှိတာဆိုအမေတို့ဘယ်လိုစားပါလဲအဲ့ဒါသိနေပါဘူးကလေးတွေများကကလေးနေရစီတယ်ပြီးတော့မိန်းမမလည်းကလေးမွေးတော့မယ်အဲ့ဒါကြောင့်သိနေတာပေါ့
စစ်တွေမြို့နယ်တဲကကြေးရွာတွေမှာဆိုရင်စားနေရခါမလုံလောက်တာကြောင့်မိသားစုတွေမှာပုံမှန်ထမင်းနဲ့မမှန်တယ်လို့အာဟာရချွတ်တဲ့ပြီးတော့အသက်သေဆုံးတဲ့အထိဒုက္ခတွေနဲ့ရင်ဆိုင်နေရတယ်လို့အဲ့ဒီကြေးရွာတွေကမွတ်စလင်ဒေသခံတွေကပြောပါတယ်စစ်တွေမြို့နယ်ကကြေးရွာမှာနေထိုင်တဲ့မွတ်စလင်တူကသူတို့အခြေအနေကိုပြောပြပါတယ်
အတက်ကြီးတို့ကျွန်တော်မြင်ပါတယ်ဟိုစားလို့မရဘူးကျွန်တော်တိုင်တိုင်ရမှာတကယ်ပဲဆိုင်လို့ရတာနော်တကယ်စားလို့မရလို့လူတွေပြောတာတော့ရှိတယ်မှမဲကြီးရှိတယ်ဘုလိုမြတ်ဝဒီရဒီမြတ်ရဲ့တော့လည်းကျွန်တော်ဘာတကူမြတ်မှာပတ်သက်လို့ရှိဘူးကျွန်တော်အလုပ်လေးမြတ်ဘယ်လိုဖြစ်တယ်ဆို
စစ်တွေမြို့နယ်အတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာလည်းစားနိုင်ရခါလာရောက်ထောက်ပံ့တာတွေမရှိတော့တာကြောင့်စားဝတ်နေရေးအကျက်တဲတွေနဲ့ရင်ဆိုင်နေရတယ်လို့ကျန်းမာရေးမကောင်းသူတွေလည်းအများအပြားရှိနေတယ်လို့စေကူတာဘူအတွက်လည်းငွေကြီးကအစအခက်ခဲရှိနေကြတယ်လို့မွတ်စလင်ရွာသားကပြောပြပါတယ်။ဒါ့အပြင်စစ်တွေမြို့ပေါ်မှာတခိုးသမားတွေလည်းပူများလာနေတယ်လို့လူမရှိတဲ့နေအိမ်တွေဖျက်ဆီးခံရတာဝင်ရောက်ခိုးယူခံရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ဒေသခံတွေမှာလုံခြုံရေးစိုးရိမ်နေရပြီးတော့မကြာခဏဖမ်းဆီးခံရတာတွေလည်းရှိတယ်လို့မြို့ကန်မွတ်စလင်တူကပြောပါတယ
်။ဒီမြို့မှာဆိုရင်ဒီနိုင်ကြကြလောက်ဆိုအဲမှာလူတွေတွေ့ရင်သူတို့ဖမ်းသွားတယ်။ပြီးတော့ဟိုသေးချောင်းတပိုင်းဘူးမဲအဲ့ဒီတဲမှာဆိုပိုးဆိုးတယ်။ပြီးတော့စိုးလက်မိုက်တွေများသွားပြီဒီမှာတော့လူတွေကဟိုအပြင်းတွေ့ရင်သူကဖုံးနေပါလေသွေးပြီးတော့ယူရတယ်။ဒီမှာဆိုင်တယ်။ပုံများတယ်မိုးဘေးပေါ်မှာဆိုပုံများတယ်ဒီဘာမှဆိုအိန္ဒိယကွန်ဘူးကတော့ခိုးရဝင်ရတော့ဓမ္မဟိုလူတွေမရှိတော့ဆိုတော့တခြားလူတွေကဟိုရန်ကုန်ဘက်ကိုသွားတာလေရခိုင်တွေကဟိုတခြားတွေလေသူတို့အကုန်ကုန်သွားလိုက်ပြီးဒီစင်းစားနေနေပဲကြံခဲ့တာဟိုရခိုင်ဟိုတခြားတွေကအကုန်လုံးရန်ကုန်သွားပြီးသူတို့အိန္ဒိယပါလေဓမ္မဝင်ပြီးတော့ခိုးတာပေါ့ဖြစ်ဖြစ်ပါလေ
စစ်တွေမြို့နယ်အတွင်းမှာနေထိုင်တဲ့ဒေသခံတွေနဲ့မွတ်စလင်တွေကိုစစ်ကောင်စီကစစ်မှုထမ်းအတွက်ခေါ်ဆောင်တာတွေရှိခဲ့တယ်လို့လက်ရှိမှာလည်းည၈နာရီနောက်ပိုင်းအပြင်ထွက်လာတဲ့မွတ်စလင်တွေကိုဖမ်းဆီးပြီးတော့စစ်မှုထမ်းခိုင်းနေတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါ့အပြင်စစ်တွေမြို့နယ်နဲ့အနီးဆုံးကျေးရွာတွေကဒေသခံတွေကိုမြို့ပေါ်ကိုအတင်းရွှေ့ပြောင်းပေးပြီးတော့လူသားတိုင်းကအဖြစ်ပိတ်ဆို့ထားတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။တစ်ဆက်တည်းမှာပဲကျေးရွာတွေကနေစစ်တွေမြို့ပေါ်ကိုဆေးလာကူကြတဲ့မွတ်စလင်တွေဓမြတိုက်ခံရတာတွေတွားခွင့်လာခွင့်မရတာတွေရှိနေတာကြောင့်ဒေသခံတွေအခက်ကြုံနေရတယ်လို့လည်းစစ်တွေဒေသခံမွတ်စလင်တူကပြောပါတယ
်သူတို့လည်းဒီကွာဖွေးတဲ့ဖွေးရှိတယ်အဲ့ဒါသူတို့ဒီလိုလမ်းလိုက်ရောလမ်းလိုက်မလို့သူတွေ့ဓမ္မတိုက်တယ်ဒီကောသွားပြန်လို့လောက်ကမပေးဘူးအဲ့လိုလုပ်နေတာဆရာကတရားသွားခပေးမပေးဘူးသူလူတွေကစိတ်ခန့်ဟိုမြို့ပေါ်မှာစိတ်ခန့်လာပြရင်သူတို့လာဖောင်းမဖွေးဘူးတိုက်စီဓမ္မတွေကိုဓမ္မတိုက်တယ်သူတို့အဲ့ဒါဖွေးတဲ့ဖွေးရှိတဲ့ ANC ဆိုတော့သူတို့တဖွေးအခုလေဟိုတိုင်ဆောင်ဘက်မှာဆိုရင်ဒီလိုဆိုင်တွေဖွင့်လာလေဟိုကုံစုံဆိုင်တွေပြီးတော့အဲ့လာလူတွေဒီသွားပြီးလေစစ်တဲရလေသူတို့ပတ်သက်ယူတဲ့တသိန်းခွေးနဲ့တင်းအဲ့လိုယူတယ်
။အခိုင်ပြီးလွတ်မြောက်ရေးပါတီ ALP ဆိုတာကတော့စစ်ကောင်စီနဲ့ငြိမ်းချမ်းရေးလက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ခုဖြစ်ပြီးစစ်တွေမြို့ပေါ်မှာအခြေစိုက်နေထိုင်တဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။စစ်တွေဒေသခံပြောပြတာနဲ့ပတ်သက်လို့ view အနေနဲ့အတီးပြုတ်နိုင်ဖို့စုံစမ်းနေစေဖြစ်ပါတယ်။လက်ရှိမှာတော့စစ်ကောင်စီထိန်းချုပ်ထားစေစစ်တွေမြို့နယ်ကိုအရကတတော်အေဘက်ကပိတ်ဆို့ထားပြီးတော့ပြီးခဲ့တဲ့လတွေကကြိုကြားထိတွေ့ပြစ်ခတ်မှုတွေရှိခဲ့ပါတယ်။ စစ်ကောင်စီဘက်ကတော့စစ်တွေမြို့ရဲ့ပင်လယ်ကမ်းနားတစ်လျှောက်ကိုခြံစည်းဥကာယံပြီးတော့လုံခြုံရေးထောင်နဲ့ချီချထားတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းကစစ်သားစုဆောင်မှုတွေနဲ့ဖမ်းဆီးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ညှင်းဆူထားပါတယ်ခင်ဗျာ။